လွန်ခဲ့တဲ့လအနည်းငယ်အတွင်းကမ္ဘာအင်အားကြီးဆုံးစီးပွားနှစ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာသဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ရာကအပြန်အလှန်အခွန်တိုးမြင့်ကောက်ခံမှုတွေပြုလုပ်ခဲ့ကြပြီးတဲ့နောက်နှစ်ဖက်သဘောထားကွဲပြားမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့နှစ်ဦးဟာအာဂျင်တီးနားနိုင်ငံဘွနိုအဲရစ်မြို့မှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲပြင်ပမှာညသာဆိုင်ရင်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်သူတို့နှစ်ဦးရဲ့ဆက်ဆံရေးဟာကောင်းမွန်တဲ့အနေအထားမှာရှိနေတာကြောင့်တရုတ်ပြည်အတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါကောင်းမွန်တဲ့ရလဒ်တွေထွက်လာစေမယ်လို့ယုံကြည်ကြောင်းသမ္မတထရမ့်ကထမင်းစားပွဲမှာတရုတ်သမ္မတရှီနဲ့မျက်နှာချင်းဆိုင်ထိုင်ရင်းပြောကြားခဲ့ပါတယ်တရုတ်သမ္မတရှီဂျင်းဖင်ကတော့သူတို့နှစ်ဦးနောက်ဆုံးတွေ့ခဲ့တဲ့အချိန်ဟာအတော်လေးကြာခဲ့ပြီဖြစ်တဲ့အကြောင်းဒီတော့တွင်မှာအချောင်းအရာအများပြားလဲဖြစ်ပေါ်ခဲ့ကြောင်းပြောပါတယ်ဒါအပြင်နှုတ်နှစ်ဖက်ပူးပေါင်းဆောင်ရွက်ကြမှာသာငင်းချမ်းရင်းနဲ့ကြော်ဝချမ်းသာမှုတွေကိုဖော်ဆောင်ပေးနိုင်မှာဖြစ်ကြောင်းလဲသမ္မတရှီကပြောပါတယ်G20 ထိပ်သီးဆွေးနွေးပွဲမှာကျင်းပတဲ့အဲ့ဒီညသာစပွဲဟာမူလကစီစဉ်ထားတဲ့အချိန်တည်းတနာရီစောပြီးကျင်းပကြတာဖြစ်ပြီးနှစ်ဖက်အစိုးရထိပ်တန်းအရာရှိတွေလည်းတက်ရောက်ခဲ့ကြပါတယ်